ဇွန်လ၁၀ရက်နေ့ကဖြစ်ပွားခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မဟာနာကိုတရားစွဲဖို့ဖုံဖုံတို့မယန်ကုန်းတရားရုံးကိုသွားတယ်ကြားတယ်ဖေ။အဲ့ဒီအချိန်နဲ့ပတ်သက်ပြီးသိပြစေဖေ။
မြန်မာမျိုးနယ်တရားရုံးမှာသွားပြီးတော့နိုင်ငံတော်သံဃာ့မန္တကအဖွဲ့ဒီဥက္ကဋ္ဌပါဝင်သံဃာတော်ပန်း20ကိုတို့တရားဆွဲတယ်လေအဲ့ဒါဆွဲတယ်ဆိုတာကတို့မတရားချုပ်နှောင်ထားတာပေါ့နော်ဆယ်နှစ်ရည်နေဆယ်နာရီမတိုင်ခင်တာဝန်တရားရုံးမှာတရားဆွဲတယ်တရားအမိန့်မချမှတ်ခင်ကာလအတွင်းမှာဘုန်းတို့မတရားဖမ်းဆီးချုပ်နှောင်ထားတာနဲ့ပတ်သက်ပြီးတော့တရားဆွဲတာပါပဲ
ဖမုံတို့တရားဆွဲဖို့တင်တာကိုမြန်ကုန်းတရားရုံးကလက်ခံခဲ့လားဖေ။
မြန်မာတရားရုံးကစစ်ဆေးနေတဲ့တာဝန်တရားရုံးနဲ့ပတ်သက်တဲ့အမှုကိုစစ်ဆေးနေတဲ့အတွက်ကြောင့်အဲ့ဒါကိုလက်မခံပါဘူးလေပြန်ပြီးတော့တရားကိုညှင်းပယ်ပါတယ်
။အဲ့ဒါဆိုရင်ဖမုံတို့ဘလို့ဆက်လုပ်သွားဖို့စီစဉ်ထားပါသလဲဖေ
။ဘုန်းကြီးကတော့ဆက်ပြီးတော့မြန်မာနိုင်ငံမှာရှိနေတဲ့လုံတင်လုံတိုင်းတဲ့ရှောက်တင်ရှောက်တိုင်းတဲ့တရားရုံးတွေကိုရှောက်မှာပါပဲ။ဘာလို့လဲဆိုတော့တရားရုံးဆိုတာကအမှုဖြစ်လာတဲ့ဆိုလို့ရှိရင်တိုင်တန်းနေဆိုရင်လက်ခံပြီးတော့ကြားနာမှာပဲလေ။မာစီဖြစ်စီမန်စီဖြစ်စီကြားနာမှာပဲ။အဲ့ဒါကိုမကြားနာဘဲနဲ့ပြန်ပြန်ပြီးတော့ပေးတယ်ဆိုတာကမြန်မာနိုင်ငံမှာတရားဥပဒေမစိုးမိုးသေးဘူးဆိုတာကိုပြသနေတာပဲ။ဒါကြောင့်မို့ဘုန်းကြီးတို့ကတောင်းဆိုချင်တာကနိုင်ငံတော်သမ္မတကြီးနဲ့သူ့အဖွဲ့အစည်းတွေကဒီလိုမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးကြီးဒီမိုကရေစီပေါ်ဆောင်ရေးတွေကိုလုပ်နေတဲ့အချိန်ခါမှာတရားရုံးတွေကအမှုကိုဟိုတစ်ဖက်သက်ဟုတ်လက်ခံပြီးတော့တစ်ဖက်ကပြန်လည်ပြီးတော့ဒီတရားစွဲဆိုမှုတွေကြတော့လက်မခံတာတွေကိုကြီးစိုးအားဖြင့်တရားဥပဒေစိုးမိုးမှုမရှိဘူးနိုင်ငံတော်သမ္မတဖော်ဆောင်နေတဲ့ဒီမိုကရေစီနိုင်ငံစည်းဖော်ဆောင်ရေးတွေမှာတရားဥပဒေစိုးမိုးမှုမရှိတဲ့အတွက်ကြောင့်နိုင်ငံတော်သမ္မတရဲ့ဒီလွှတ်ဆောင်မှုတွေကိုဆန့်ကျင်နေတဲ့အနေအထားမျိုးသဘောမျိုးတော့မဖြစ်ဟပ်စေတဲ့လို့တော့ဖွေးလိုပြောရမှာပဲ
မြန်ကုန်တရားရုံးကလက်မခံတော့ဖုံဖုံတို့ဘယ်တရားရုံးကိုဆက်ပြီးတော့တိုင်ကြားဖို့ရှိပါသလဲဖေ
။ဘုန်းကြီးတို့ဖန်စီခေါ်ဆောင်သွားတဲ့တရားရုံးနေဆိုလို့ရှိရင်တာမွေရှိတယ်၊နောက်မြန်ကုန်ရှိတယ်၊ဗဟန်းရှိတယ်၊နောက်ရန်ကင်းရှိတယ်စသဖြင့်ပေါ့။ဟိုဆန်ဆန်တရားရုံးတွေပါဆက်သွားအောင်ပါပါ။ခိုင်တရားရုံးတို့အထက်လွတ်တော်တို့ပါတို့ချီဖုံကြီးတို့သွားပါပဲ။တပတ်ကမာနာအနေပြီးတော့တရားဆွဲတာကြတော့လက်ခံစစ်ဆေးနေပြီးတော့မာနာမလုပ်ထားတာကိုကြတော့တရားဆွဲတဲ့အခါမှာလက်မခံဘူးဆိုတော့ဒီတရားရုံးတွေကမာနာဆရာတော်ဒီဘက်ကိုတပတ်တရိုက်နေတယ်လို့ဘုန်းကြီးတို့တွေးမြင်နေရတယ်ပေါ့နော
်။ဖုံဖုံကမဟာနာကိုဘလို့အမှုနဲ့အမှုဖွင့်တရားဆွဲဖို့စီစဉ်တာလဲဖေ။တရား
ဆွဲနေတာကဘုရားဆွဲတာကဘုန်းကြီးတို့ကို6ရက်နေ့6လပိုင်းကနေပြီးတော့မာသနိဒုက္ခမှာဘုန်းကြီးတို့မြန်မာနိုင်ငံရဲ့တောင်တိုင်းကိစ္စနဲ့လာရောက်ပြီးတော့တက်ခုံနေတဲ့အချိန်ခါမှာတရားရုံးတစ်ခုခုရဲ့အမိန့်စာတစ်ခုမှမပါဘဲနဲ့ဘုန်းကြီးတို့မတရားချုံအောင်ဖမ်းဆီးထားတဲ့မှာ7ရက်နေ့တရားရုံးကအမိန့်မချမှတ်ခင်မှာမတရားဖမ်းဆီးမှုနဲ့ပတ်သက်လို့တရားဆွဲဆိုတာပါ။အဲ့တော့ဘုန်းကြီးတို့ကို10စက္ကန့်တောင်မှမတရားချုပ်ခွင့်ဖမ်းပိုင်ခွင့်တရားရုံးရဲ့အမိန့်စာမပါဘဲနဲ့လောက်ပိုင်ခွင့်မရှိပါဘူး။ဒါကြောင့်မလို့အဲ့ဒီဟာကိုတရားဥပဒေကိုသူတို့ချုပ်ဖောက်တဲ့အတွက်ကြောင့်ဘုန်းကြီးတို့ကအဲ့ဒါမတရားဖမ်းဆီးချုံနှောင်တာကိုဘုန်းကြီးတို့ကပြန်ပြီးတော့ဒီမာနအဖွဲ့ကိုတရားဆွဲတာပါ
။ဖမုံတို့ဘယ်တရားရုံးကိုဆက်ပြီးတိုင်ကြားသွားမှာလဲဖေ
။ရန်ကုန်တရားရုံးကိုဆက်သွားသင့်တယ်ဆိုရင်လည်းသွားမှာပဲ။ရန်ကုန်တိုင်းခရိုင်တရားရုံးတွေမှာသွားသင့်ရင်လည်းဘုန်းကြီးတို့သွားမှာပဲ။အဲ့ဒါကတော့ဘုန်းကြီးတို့ဘယ်တရားရုံးကိုသွားမယ်ဆိုတာအတိအကျပြောလို့မရသေးပါဘူး။တရားထဆွဲမဲ့အချိန်ကတော့ဘယ်နေ့လုဖြစ်မယ်ဆိုတာတော့အတိအကျမပြောနိုင်သေးဘူးပေါ့လေ။လုဖို့တော့အလုံးဘုန်းကြီးတို့ဥပဒေပညာရှင်တွေနဲ့ညှိနှိုင်းရပြီးတော့မှလောက်ရမှာပါပဲ
။ပြည်နယ်ဆရာတော်တင်သွင်းတဲ့စာတော်လေမနေ့ကတော့ခရိုင်တရားရုံးကလက်ခံပြီဆိုတော့ပြည်နယ်ဆရာတော်ကိုယ်တိုင်ကြွပြီးတော့အဲ့ဒီအမှုကိုလာရင်ဆိုင်မှာလားဖေ။
ဖြစ်နေတဲ့ဒီပြဿနာကခရိုင်တရားရုံးကိုတင်တဲ့စာကပြည်နယ်ဆရာဘုရားကြီးရေးတဲ့စာကိုစာရတော့လက်ခံတယ်ဒါနဲ့ဆရာဘုရားကိုယ်တိုင်လက်သက်သေးထွက်ရမယ်ဆိုတော့နိုင်ငံတော်သံဃာ့မဟာနာကတင်သွင်းတဲ့စာတွေကိုတော့နိုင်ငံတော်သံဃာ့မဟာနာကတဘာမှမပါဘဲနဲ့လက်ခံပြီးတော့ပြည်နယ်ဆရာဘုရားဘာမှလက်ခံမယ်ဆိုတာကဒါမမြင်မြလို့ခရိုင်တရားရုံးကိုတင်တာလေတော့ခရိုင်တရားရုံးကအဲ့ဒါတရက်နေ့ကျရင်အမိန့်ချမှတ်မှာပေါ့လက်ခံမယ်မခံဘူးဆိုတာဒါဘုန်းကြီးတို့မသိသေးဘူ
းပြည်နယ်ဆရာတော်တင်သွင်းတဲ့စာဆိုတာလေဘယ်အချက်တွေပါဝင်ပါသလဲဖေ
။ပြည်နယ်ဆရာဘုရားကြီးကသူပိုင်ဆိုင်တဲ့အကြောင်းသူဘလို့စပြီးတော့လူရမ်းတဲ့အကြောင်းဒီမျိုးဘလို့လောက်ခဲ့တဲ့အကြောင်းစသည်ဖြင့်ပေါ့သူ့ကိုစပြီးတော့ဒီမျိုးလူခံတဲ့အချိန်ကစပြီးတော့ရေစက်ချတဲ့အချိန်ထိသူ့ကိုလှုပ်ထားတဲ့အချက်လက်တွေနဲ့ပါဝင်ပြီးတော့မှမာနာရောနိုင်ငံတော်သမ္မတရောရေးလာပါအဲဒီမှာအဲ့ထဲမှာဘာထူးခြားလဲဆိုတော့နိုင်ငံတော်သံဃာမန္တကတစ်ဖက်သက်သူ့ပိုင်နေဆိုပြီးတော့ဆုံးဖြတ်ပြီးတော့ကျောင်းပေါ်ကနှင်းချတယ်ဆောဆရာဘုရားကြီးကလည်းသူ့ပိုင်နေဆိုပြီးတော့မဆင်းဘူးအဲ့ဒီမှာအငင်းပွားနေတဲ့အချိန်ခါကာလမှာနိုင်ငံတော်သံဃာမန္တကနေပြီးတော့နှင်းချနေတဲ့အတွက်ကြောင့်နိုင်ငံတော်ကြီးခဲ့နေရနေပြီးတော့နိုင်ငံတော်ရဲ့အရင်ဝန်ကြီးချုပ်ဟောင်းဖြစ်ခဲ့တဲ့ဦးချင်းညွန်းကဒီเจ้าကိုနိုင်ငံသံဃာမန္တကလွှဲခဲ့လို့နိုင်ငံတော်သံဃာမန္တကပိုင်နာမဟုတ်ပါဘူးအစိုးရကနေပြီးလွှဲတဲ့အတွက်ကြောင့်ဒီအစိုးရရဲ့ကိုစားနောက်ဆက်လက်ခံတဲ့အစိုးရကနေပြီးတာဝန်ရှိပါတယ်ဒါကြောင့်မလို့အဲ့တာဝန်ရှိတဲ့အစိုးရကနေပြီးတော့ဖြည့်စစ်ပြီးတော့နှုတ်နှစ်ဖက်ခြေနဲ့တဲ့အစီလောက်ဆောင်နိုင်အောင်ဆောင်ရွက်ပေးပါလို့မေတ္တာရခံတဲ့စာပါပဲ
ဖုံဖုံတို့ဒီမဟာနာကိုတရားဆွဲမဲ့ကိစ္စကိုလေဘယ်တရားရုံးကမှလက်မခံခဲ့ဘူးဆိုရင်ရောဖုံဖုံတို့ဘာဆက်လုပ်သွားပါမလဲဖေ။အ
ဲဘယ်တရားရုံးကမှလက်မခ ံမှုဆိုရင်တော့ဘုန်းကြီးတို့က international right ရှိတယ် international law ရှိပါတယ်ဘုန်းကြီးရဲ့ပြည်ထောင်နိုင်ငံသားဖြစ်နေတဲ့အတွက်ကြောင့်ပြည်ထောင်နိုင်ငံမှာဘုန်းကြီးတို့ပြန်ပြီးတော့လည်းတရားစွဲနိုင်သလို international law အရကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာတွေကိုလည်းတိုင်ကြားနိုင်သလိုကမ္ဘာကုလသမဂ္ဂရဲ့အောက်မှာရှိတဲ့ကမ္ဘာတရားရုံးတွေကလည်းဘုန်းကြီးတို့တရားစွဲဆိုနိုင်တာပါပဲဒါကတော့ဘုန်းကြီးတို့ဥပဒေရှုထောင့်ကနေပြီးဥပဒေပညာရှင်နဲ့တိုင်ပင်ပြီးတော့လုပ်မှာပေါ့နော
်အခုလို့ဖြစ်ကြပါတဲ့အတွက်ဖုံဖုံဥဒ္ဒရာကိုဥတင်ပါဖေက
ောင်းပါပြီကောင်းပါ